ပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကရန်ကုန်မန္တလေးအမြင်လမ်းမှာပကံညာဦးကနေဖျားဘူးပြန်လာတဲ့မော်တော်ယာဉ်တစ်စင်းရှေ့ညာဘက်ဘိန်းပေါက်ပြီးလမ်းလေကျွန်းကိုတိုက်မိပြီးတော့ယင်းမီးလောင်မှုဖြစ်ပွားခဲ့ကကားပေါ်ပါလူ6ဦးအနက်8ဦးသေဆုံးခဲ့တဲ့ဖြစ်ရပ်ဟာလက်တလောယင်းတိုက်မှုတွေထဲမှာကြေကွဲစရာအကောင်းဆုံးဖြစ်ပါတယ်ဒီရန်ကုန်မန္တလေးအမြင်လမ်းဟာမကြာခဏယင်တိုက်မှုတွေဖြစ်တာနှစ်ပေါင်းများစွာကြာနေပါပြီ။ဒီအဝေးပြေးလမ်းယင်တိုက်မှုတွေခုလိုမကြာခဏဖြစ်နေတာကိုသုံးသပ်ကြည့်တဲ့အခါကားလမ်းမကောင်းမှုတွေ၊ယင်မောင်းသူတွေရဲ့ပေါ်ဆမှုတွေနဲ့မော်တော်ယာဉ်တွေရဲ့ကြံ့ခိုင်ရေးစတဲ့အချက်တွေမှာချုပ်ရွေးမှုရှိတာတွေကိုတွေ့ရပါတယ်။ရန်ကုန်နဲ့နေပြည်တော်ကိုမကြာခဏခီးသွားလာနေတဲ့ခီးတဲ့တူဦးကအခုလိုသုံးသပ်ပါတယ်
။လမ်းကတော့အားလုံးသိတဲ့အချိန်မှာတော့နိုင်ငံတကာအဆင့်မမီဘူးဆိုတော့အကုန်လုံးသိတယ်ပေါ့။နောက်တစ်ချက်ကကားရရရင်ဟို၄-၅နှစ်အတွင်းမှာအစာပေါင်းတော်တော်လေးများလာတယ်။များလာတဲ့အပေါ်မှာဒီဒရိုင်ဘာတွေကမောင်းလာတဲ့ဟာမှာလည်းခုချက်မှသာပြန်ပြီးတော့ license ကပြန်ပြီးချက်မှတ်လိုက်တဲ့ကိစ္စအရှိတယ်။ဟိုမဲချင်မချက်မဲ့တော့မှာလူတိုင်းကကိုယ်တိုင်သွားမဖြေဘဲနဲ့ license ရကြတယ်။ဆိုတော့အရှိန်ဟိုအမြင့်ဆုံးနဲ့မောင်းလို့ရတဲ့နေရာကလည်းအမြင့်မင်းတစ်ခုပဲကျွန်တော်တို့ရှိမှရှိတယ်။အဲ့တော့အတွေ့အကြုံမရှိတော့အဲ့လိုစွန့်မောင်းကြတဲ့ခန့်ကဏ္ဍတစ်ခုကတော့ရှိတာပဲလေ။ဘသူကြီးပဲဖြစ်ဖြစ်ဒီလမ်းပေါ်ဖြစ်ရင်တော့ဒီဒရိုင်ဘာရဲ့ပေါ်မှာပို့ဆက်တယ်အထားကြရတာဆိုတော့ဒီဒရိုင်ဘာရဲ့ကျင့်ကြံမှုတွေကိုနည်းနည်းလေးတော့ပို့ပြီးအလေးထားသင့်တယ်နောက်ပြီးထိုင်းဝေးမောင်းတဲ့လူတွေကိုဟို proper training မျိုးရှိတယ်ဘလို့လုပ်တင်တယ်လဲဘလို့ချင်းတွေမှာဘလို့လုပ်တင်တယ်ဘလို့ချင်းမှာဘာဖြစ်တင်တယ်ဆိုတဲ့အားမျိုးအခုဟာကျွန်တော်တို့ရှိမှာဟို license ဖြေမဲ့ဟိုတင်နှမ်းမဲ့ရှိနေတယ်နောက်ပြီးတကယ်ကျွမ်းကျင်တဲ့ဆရာကြီးလည်းမရှိသလို training တွေလည်းဟိုတက်ရကောင်းမယ်လူကောင်းမယ်လည်းသိမနေဘူးအရင်လမ်းအောင်လို့ဟာမျိုးလမ်းအောင်လို့ဟာမျိုးကျတော့ချိန်နဲ့ပို့လျှော့လိုက်တယ်နောက်တစ်ခုကကားကဟိုဘက်ဒီဘက်ဘာမှခလေမှာကျိုးမရှိတော့ပို့ပြီးကားသမားရေပို့ပြီးသတိထားမောင်းနေပေါ့နော်ဆိုတော့ဒီဘက်မှာကျတော့သူကတက်တက်ကိုတလန်းသူဟိုဘက်တလန်းအသွားတလန်းကျန်တလန်းဆိုတော့သူတို့တွေကစိတ်ကြိုက်အချိန်ကိုတင်ပြီးမောင်းရတဲ့ကြောင့်မို့လို့အဲဒီကားကြန့်ခိုင်မှုအားလုံးပေါင်းမွှားအချိန်မှာဘတော်ရဆတွေကဖြစ်တာပဲဆိုတော့ကျွန်တော်မြင်ပေါ့နော
်အခုလူ၈ဦးသေဆုံးခဲ့တဲ့ရင်းမီးလောင်မှုဖြစ်ပြီးတဲ့နောက်ရန်ကုန်မန္တလေးအမြင်လမ်းမကြီးပေါ်မှာဇန်နဝါရီလ22ရက်တရက်ထဲမှာပဲရင်းမတော်တဆမှု၄ချိန်ဖြစ်ပွားခဲ့ပြီး19ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းသိရပါတယ်။အခုလိုရင်တိုက်မှုတွေမကြာခဏဖြစ်ပွားနေတာနဲ့ပတ်သက်ပြီးအမြင်လမ်းမှာတာဝန်ကျတဲ့ရဲအုပ်ကျော်ကကျွန်တော်ကတော့
ရင်းစက်ပိုင်းဆိုင်ရာရှင်းမှုပေါ့။အဲနောက်တစ်ခုကရင်းမောင်းပေါ့။ဒီမှာအင်ရိုက်ဟာလို့ဒီခါကျအချိန်မထိုင်နိုင်ကြလို့မရှိတော့ဝင်စားနာလို့ဒီလိုဖြစ်နေပြီးနောက်ကအကွာအဝေးအဆင်ကိုကျင့်တော့တဲ့အကွာအဝေးလည်းရမယ်။ကိုယ်ချင်းကမထိုင်နိုင်တာပေါ့ဒီကတော့အဲ့ဒါများတာကျွန်တော်ဘုံသားကဆက်ဆူရင်းမှာပေါ့။များတော့အဖြစ်အင်ကြီးကြတွေရှင်များတယ်။ကျွန်တော်အနေနဲ့ကောင်းကောင်းတန်ပြီးတဲ့ဒေးနဲ့ဆိုရင်တော့ဒီမောင်းနေကတော့တကယ်လို့အင်ရိုက်ကြစကလေးဖြစ်တယ်ဆိုရင်ဒီလမ်းတစ်ပြင်းနေရပေါ့ကျွန်တော်အနေနဲ့ကျဲတဲ့နေရာလမ်းတို့တဲ့နေရာမှာနေပြီးတော့ခါကျတော့အဲ့ဒါနာအနာကြီးနာလေပါလေဖြစ်တယ်ဒီမှာမောင်းတာအကောင်းဆုံးလို့ဒီခါလေးကတန်ပြီးကျင်းပါလေ။
ရန်ကုန်မန္တလေးခီးတဲ့တင်ရင်မောင်းတူကတော့အမြင်လမ်းမှာရင်မတော်တဆမှုတွေသိဆုံးမှုတွေမကြာခဏခုလိုဖြစ်ပွားနေတာနဲ့ပတ်သက်ပြီးအချက်၃ချက်ကိုထောက်ပြပါတယ်
။ဒီအမြင်လမ်းမှာဒီရင်တိုက်မှုတွေကဘာလို့အဓိကဖြစ်ပွားလဲဆိုတော့ဒီလမ်းမိုင်းတွေကိုသူကမပြည့်မမထိမ့်သိမ့်တဲ့အတွက်သူတို့ပြည့်ဒီအခုကျွန်တော်တို့မောင်းနေတယ်ဗျာ။ကားကမောင်းနေရင်လည်းဒီရန်ကုန်အမြင်လေးအမြင်လမ်းမှာမောင်းနေတယ်။နောက်၃ရက်ကြာလို့မောင်းလိုက်လို့ရှိရင်လမ်းမိုင်းမတူတာတွေတွေ့ရတယ်။ဘာလို့မတူတာတွေ့ရလဲဆိုတော့လမ်းမိုင်းမှာလိုအပ်ချက်တွေကပူပူပြီးတော့များလာများလာတဲ့ခါကျတော့ဒီများလာတဲ့ပုံမှာကိုကတော့သွားနေကြပဲဆိုပြီးတော့သွားကြတာပဲသွားကြပြီမဲ့မထင်မှတ်တဲ့နေရာလေးတွေမှာအဲ့ဒီနေရာလေးမှာလမ်းမိုင်းတွေကပူပြီးချွင်းရလာတဲ့ခါကျတော့မထင်မှတ်တဲ့နေရာမှာကျတော့ဒီအရှေ့ကလည်းနည်းနည်းများလာမယ်အဲကိုကလည်းမောင်းလို့ကောင်းလို့မောင်းတဲ့အချိန်နဲ့ကျုံတဲ့ခါကျတော့မတဆမှုတွေကများလာတယ်တွေ့ရတယ်နောက်တစ်ခုကအဲ့ဒီအမြန်လမ်းမှာကဘာပြဿနာရှိလဲဆိုတော့ဒီစီးကမဲ့ဒီဆိုင်ကယ်တွေပေါ့ဆိုင်ကယ်တို့ဒီကားကြီးတွေဝင်ရတဲ့ကားကြီးတွေလည်းဝင်နေဆိုင်ကယ်တွေကလည်းစီးကမဲ့မောင်းကြတယ်အဲ့ဒါကြွေးနွားတိရစ္ဆာန်တွေအဲ့ဒါတွေကလည်းအမှတ်မထင်သေးတက်တက်လာတာတွေ့တယ်။အဲ့ဒီခါကျတော့သူတို့ထိန်းသိမ်းနေသူတို့ရှောင်းရှားရင်းနဲ့လည်းဒီအစီအစစ်ဆိုတာဖြစ်ကြပါတယ်။အဲ့ဒါမျိုးတွေကြောင့်လည်းဖြစ်တာများပါတယ
်။အခုအမြန်လန်းကလူရှိဦးတည်ဆုံတဲ့ကိစ္စမှာကားမောက်မီးလောင်စဉ်ကားတဲ့ပိတ်မိထွက်မရပဲတည်ဆုံခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကမော်တော်ယာဉ်တွေဟာရေဘူးအားဖြင့်နိုင်ငံခြားတိုင်းပြည်တွေကတင်သွင်းနေတဲ့တပတ်ရစ်ကားဟောင်းတွေများသလိုအများစုဟာတက်တန်းအိုမင်းနေတဲ့ယင်တွေဖြစ်တဲ့အတွက်ဒီယင်တွေမှာတက်ဆင်အသုံးပြုတဲ့ပစ္စည်းကရိယာတွေဟာလုံခြုံစိတ်ချမှုအင်မတန်အားနည်းတာကိုလည်းတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုပါဝင်နိုင်ငံခြားတိုင်းပြည်တွေမှာတော့ယင်တွေကိုစနစ်တကျလုံခြုံစိတ်ချရမှုစစ်ဆေးပြီးတော့မှမောင်းနှင်ခွင့်ပြုတာဖြစ်ပါတယ်။ဥပမာအမေရိကန်ပြည်ထောင်စုမှာဆိုရင်မော်တော်ယာဉ်တွေကိုနှစ်ဆင်စစ်ဆေးရပါတယ်။ရင်ရဲ့တန့်ခိုင်မှုကားရဲ့တာယာကားရဲ့အင်ဂျင်ကအစအိဆောပိုက်နဲ့ဝိုင်ပါအစုံမောင်းနှင်မှုစိတ်မချရတဲ့ကားကိုလိုင်စင်တက်တန်းတိုးမပေးပါဘူး မြန်မာနိုင်ငံမှာတော့တော်တော်ဟောင်းနှွဲနေတဲ့ကားတွေကိုလမ်းတွေပေါ်မှာတွေ့နေရတဲ့ကိစ္စကခီးသွွားပြည်သူတွေအတွက်အလွန်အန္တရာယ်များတာကိုလည်းတွေ့မြင်နေရပါတယ်။မြန်မာပြည်မှာအထူးအနေနဲ့ခီးသွွားပြည်သူတွေဘေးအန္တရာယ်ကင်းရေးအတွက်ရင်မောင်းသူရဲ့ရေးသွေးကိုစစ်စစ်ဖို့လိုအပ်နေပါတယ်။ကိုယ်ပိုင်ရင်တွေဖြစ်စေခီးတဲ့တွင်ရင်တွေဖြစ်စေရင်မောင်းသူတွေကိုပညာပေးလုပ်ငန်းတွေလည်းလိုအပ်နေပါတယ်။ဒါပြင်ဝေးပြေးလန်းတွေမှာလည်းမတော်တဆဖြစ်မှုတွေကိုအရေးပေါ်ကူညီပေးနိုင်တဲ့အစီအစဉ်တွေစနစ်တကျမြန်မြန်ဆန်ဆန်လှုပ်ဆောင်သင့်နေပါပြီ။ရင်မောင်းသူကြောင့်ပဲဖြစ်ဖြစ်လမ်းကြောင်းပဲဖြစ်ဖြစ်မတော်ရင်ကြောင့်ပဲဖြစ်ဖြစ်အခုဖြစ်ပွားခဲ့တဲ့အ мян လန်းကရင်တိုက်မှုမှာဆိုရင်တန်ဖိုးရှိတဲ့ပညာတတ်လူငယ်လေးတွေရဲ့အသက်ဆုံးရှုံးခဲ့ရပါပြီ။ဒါတွေကိုမပြေနိုင်သေးဘူးဆိုရင်ဖြင့်နောက်ထပ်လဲလူသက်ပေါင်းများစွာဘလောက်ဆုံးရှုံးရအောင်မှလဲဆိုတာမတွေးနိုင်လောက်เสียရပဲဖြစ်ပါတော့တယ်ရှင်။